ဒီမြောက်ရီမှာပေါ့နော်ကာစီနိုလောင်ကစားဝိုင်းတွေကဘယ်လိုပုံစံမျိုးရှိနေရလဲရှင
်ကာစီနိုလောင်ကစားဝိုင်းတွေဒီရုံးနေထောင်းနေလေရုံးနေထောင်းပြီးတော့ဟိုကကံကအဓိကတော့ဟိုထမ်းနိုင်ငံဘက်ကပုံကိုရလာကစားတာပေါ့အဲ့ဘက်မှာရှိတဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေလာကစားတာတွေရှိတယ်လေအဲ့ပုံစံမျိုးတွေကသူတို့ကတော့အဓိကတော့ဂိတ်တွေမှာပေါ့လာပြီးတော့ကာစီနိုဝိုင်းတွေအဲ့ဘက်မှာပုံများတယ်လေတောင်ရင်းမြစ်နယ်စပ်တခြားမှာရှိတဲ့ဂိတ်တွေလေသူကဟိုကကံဒီဘက်ကဝင်ချတဲ့ဂိတ်တွေပေါ့
ညမီမျိုးထဲမှာလက်ရှိပေါ့နော်ဒီကာစီနိုဝိုင်းဘယ်နှခုလောက်ရှိနေရလို့များအကိုတို့သတင်းရရှိထားလဲရှင်
ကျွန်တော်တို့ကတော့ဟိုကတော့10ခုနီးပါးလောက်တော့ရှိတယ်10ခုခန့်ပေါ့နော်တိတာလဲစဉ်းစားလို့ရရင်တော့ခဏခုလောက်တော့ရှိတယ်ဗျဒါပေမဲ့ကျွန်တော်တို့မတိတာလဲရှိနိုင်တယ်လေ
ဒီကာစီနိုဝိုင်းနေရပေါ့နော်ဒီဘယ်လိုပုံစံမျိုးကာစီနိုလောင်ကစားရုံအဖြစ်နဲ့တို့ဒီမှာလာပြီးတော့အခြေဆိုင်ပြီးလို့ဖြစ်တာလဲဘယ်လိုအဖွဲ့အစည်းတွေနဲ့ပတ်သက်နေရလို့သိထားလဲရှင
်အဖွဲ့အစည်းတော့ပတ်သက်မှုကတော့ရှိမှာပါဘယ်လိုအဖွဲ့အစည်းမျိုးလဲဆိုတော့ကျွန်တော်တို့လည်းနည်းနည်းတိပွားခက်တယ်ဒီတရားနဲ့ဒါဆက်မှမရှိလို့ပဲဒီရတာတွေထောင်းတာလေကျွန်တော်တို့ကအဓိကပြဿနာတော့နေဆက်ဖြစ်တာပေါ့နော်ဒါကြမ်းတွေကတော့ဝင်ထွက်ကဟောပကန်းတွေကလည်းဝင်ရလေကူနေတာကတော့အဒီမှာလာပြီးလာစုတယ်လို့ကျွန်တော်တို့လည်းမထင်ဘူး
။အကယ်၍များပေါ့နော်အဲ့ကာစီနိုလောင်ကစားဝိုင်းတွေကိုရေးယူဖို့တွေဆောင်ရွက်မယ်ဆိုရင်ရောဘလို့အခက်အခဲမျိုးတွေရှိနိုင်မယ်လို့အခုအနေနဲ့မြင်လဲရှင်
။ကျွန်တော်တို့ကအဓိကတော့တခုဝဲလို့ဖြစ်လာပြီးလို့ရှိရင်ကျွန်တော်တို့အဓိကတရားဥပဒေစိုးမိုးအောင်ကျွန်တော်တို့ကရုပ်ချုပ်ရေးပိုင်းကိုကျွန်တော်တို့ပြောရမှာလေ။ရုပ်ချုပ်ရေးပိုင်းကပဲဒီကိစ္စတွေကိုဆောင်ရွက်ပြီးတော့တို့ကအခက်အခဲတွေကတော့ဘာလို့ရှိနေလဲဆိုတော့တို့ကပို့ပြီးတော့ဟိုတိပါလိမ့်မယ်ပေါ့နော်။ကျွန်တော်အနေနဲ့တော့ဟိုလွတ်တော်ကိုယ်စားတရားဥပဒေကျတော့ဒါကိုတွားပြီးတော့ပြောလိုက်ရင်ဟိုဝင်အောင်ဆက်ပတ်လို့ဖြစ်မှာနဲ့တွေ့ရ
တယ်။စစအကိုပြောသလိုမျိုးပေါ့ဒီဥစားအဖွဲ့စည်းရေးနဲ့ပတ်သက်လို့ဒါဒီလိုမျိုးလာလုံးနိုင်တယ်လို့ပြောရပေါ့နော်။အဲ့ခါကျတော့လက်ရှိဒီမြောက်ရီမျိုးမှာရှိနေတဲ့ကာစီနိုလောင်ကစားဝိုင်းတွေကိုပြည်내အဆင့်နဲ့ဖြည့်ရှင်းနိုင်မယ်လို့ရောကိုယ်အနေနဲ့မြင်လားရှင်
။ကျွန်တော်တို့ကပြည်내အဆင့်တွေကျွန်တော်တို့ပြည်အောင်စုအဆင့်ထက်ဆာလို့ရှင်အားလုံးကနေပြီးတော့ပြည်သူလူထုတရက်လုံးအောင်ရောလက်ရှိဆက်နွယ်နေတဲ့ပုံကိုရရောပေါ့ဗျာ။တကယ်တမ်းဆိုရှင်အတိတရားရှိရှိနဲ့ဆောင်ရွက်မယ်ဆိုရင်တော့အဆင့်ပြေတယ်။ကျွန်တော်ရဲ့တူးတဲ့ဆန္ဒရရောကျွန်တော်တို့အဖွဲ့ချုပ်အနေနဲ့ရောဒါကလုံးဝပတ်ရောက်ခြင်းနဲ့တိုးတော်လည်းကျွန်တော်တို့ကဒါကိုဆောင်ရွက်တဲ့ဆွေးနွေးပွဲမှာလည်းဆက်နွယ်မှုတွေကတော့အတင်းမီဒီယာနဲ့ပြည့်ရတိုင်းပဲလေ။ဒါကြောင့်ကျွန်တော်တို့ကအကောင်လုံးပူးပေါင်းပါဝင်ပြီးတော့ဒီကနေ့လက်ရှိလုပ်နေတဲ့ပုံကိုရဆက်နွယ်နေတဲ့ပုံကိုရကိုယ့်ဘာကိုအတိတရားရှိနဲ့ရှင်ကျင်လိုက်မယ်ဆိုလို့ရှင်တော့အကြောင်းပြည်နယ်ဆင့်ပြည်တော်ဆင့်ရှင်မဟုတ်ပါဘူး။အားလုံးကအဆင့်ပြေသွားမှာပါ။
အခုလက်ရှိဒီမြောက်ရီပေါ်မှာဒီကာစီနိုလောင်ကစားရုံတွေကကြော်ညာဆိုင်ပုတ်တွေထောင်းတဲ့အဆင့်ထိရောက်အောင်ဖြစ်နေရဆိုတဲ့အခါကျတော့အဲ့ဒါကရောဘယ်လိုပုံစံမျိုးကြောင့်ဒီလိုမျိုးတို့ရကြော်ညာဆိုင်ပုတ်တွေဒီလိုမျိုးထောင်းတဲ့အဆင့်ထိဖြစ်လာရလဲရှင
်။တို့ရကတော့ဒီဥစားအခုလက်ရှိလုပ်နေတဲ့ပုံစံတော့စီးပွားရေးတစ်ခုလိုဆောင်ရွက်နေတာပေါ့ဗျာ။စီးပွားရေးတစ်ခုလိုပဲတို့ကဆောင်ရွက်ဖို့အတွက်ကြိုးစားလာတာပေါ့။အရင်တော့ဆိုလို့ရှိရင်ဒီပုံစံမျိုးရှိအခုဆိုလို့ရှိရင်လည်းဒါဒူမြင်ရင်းနေရာမျိုးတွေမှာဒီဆိုင်ပုတ်ထောင်းတာမျိုးဖြစ်လာတာတော့ကျောင်းနိုင်ငံရဲ့ကျွန်တော်တို့နယ်စပ်မှာရှိတဲ့တရားဥပဒေစိုးမိုးရေးဥဒါမေးခွန်းထောက်တဲ့ပုံစံဖြစ်နေတာပေါ့ဗျာ။
အခုလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒီပြည်နယ်အစိုးရပေါ်မှာဒီကိစ္စကိုတင်ပြသွားဖို့ရှိရဆိုတော့ဘယ်လိုပုံစံမျိုးတင်ပြသွားဖို့ရှိရလဲရှင်
။ကျွန်တော်တို့ကလာစဉ်ပုံမှန်ရှိွေးတွေရှိတယ်။ကျွန်တော်တို့ကစူရနဲ့တွေ့တဲ့ခါတွေလည်းရှိတယ်။နောက်တစ်ခုကလည်းဒါနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ဟိုတိကျပေါ့လေ။တိကျပြန်ပြီးတော့တင်ပြသွားဖို့ရှိပါမယ်။ဒီလောင်းသားဝိုင်းတွေကတော့မရှိဘူးဆိုလို့ရှိရင်တော့ပို့ပြီးတော့ကောင်းတယ်ပေါ့။အဲ့လိုမရှိအောင်လည်းကျွန်တော်တို့တော့ကိုယ်ကျယ်ပိုင်းကတော့တကယ်တမ်းလုပ်ပိုင်ခွင့်တွေကရောကျွန်တော်ကသက်ဆိုင်ရပေါ့နော်အစိုးရပိုင်းကိုကျွန်တော်အချိန်ပြုတင်ပြမယ်။အခုကလည်းကျွန်တော်အနေနဲ့ကလည်းသက်ဆိုင်ရာပေါ်မှာတိုးနေဆက်နေတဲ့ဖိုက်ပြီးကျွန်တော်တို့ကပြန်ပြီးတော့ဒါပေါင်းလို့ပြောမယ်တိုးလည်းကျွန်တော်ကပြောရမှာပေါ့ဒီနေမှာတော့ဒီလောင်းကစားဝိုင်းတွေပပြအောင်တော့ဖြည်းဖြည်းချင်းတော့ဆောင်ရွက်သွားမှာဖြစ်ပါတယ်
အခုလိုဖြစ်ကြပြတဲ့အတွက်ကျေးဇူးများတင်ပါတယ်ရှင
်ဟုတ်ကဲ့ပါဗျာဟုတ်ကဲ့